ခန်းကြီး39အငယ်1မှ6ဣရှမေလလူတို့သည်ယောသကိုဆောင်သွား၍အဲဂရုပြည်သို့ရောက်သောအခါအဲဂရုအမျိုးသားဖာရောပြည်၏အမတ်ဖြစ်သောကိုယံတော်မူပေါတိပါထံမှရောက်ချ၏ထာဝရဘုရားသည်ယောသဘက်၌ရှိတော်မူသည်ဖြင့်သူသည်အကြံထမ်းမြောက်တတ်၏အဲဂရုအမျိုးသားမိမိသခင်၏အိမ်၌နေရလေ၏သူဘက်၌ထာဝရဘုရားသည်ရှိတော်မူ၍သူပြုလျာရာ၌အောင်စေတော်မူကြောင်းကိုသခင်လည်းသိမြင်၏ထိုကြောင့်ယောသသည်သခင်ရှေ့မှမျက်နှာရ၍ခါစားလျက်နေရ၏သခင်သည်လည်းမိမိအိမ်တွင်အိမ်အုပ်အယာနှင့်ခန့်ထား၍အဥ္စာရှိသည်မြတ်ကိုအပ်လေ၏ထိုသို့အိမ်နှင့်အဥ္စာရှိသည်မြတ်ကိုအုပ်ဆိုးစေသည့်ကာလမှစ၍ဒါဝရဖျားသည်ယောသအတွက်ထိုအဂုတ်ထုသား၏အိမ်ကိုကောင်းချီးပေးတော်မူသည်ဖြင့်ပေတော်မူသောကောင်းရှိမင်္ဂလာသည်အတွင်ပြင်ဥစ္စာရှိရှိသမျှအပေါ်မှလည်းတက်ရောက်လေ၏။သခင်သည်မိမိ၌ရှိသမျှကိုယောသလက်သို့အပ်၍မိမိစားသောအစာမှတပါအခြားသောဥစ္စာရှိမှန်းကိုမျှမတိမမှတ်ဘဲနေ၏။ယောသသည်ပုံမြင်ရင်ကြီး၍အသွေးအစင်းလည်းလှသောသူဖြစ်၏။ငယ်ခုနှစ်မှ23ထို့နောက်မှတခင်ဤမယားသည်ယောသကိုတတ်သောစိတ်ရှိ၍ငါနှင့်အတူအိပ်ပါဟုဆို၏။ယောသကလည်းကျွန်တော်တခင်သည်အိမ်တော်၌ရှိသမျှသောဥစ္စာတို့ကိုကျွန်တော်လက်သို့အပ်ပါပြီ။ကျွန်တော်၌အပေဥစ္စာရှိမှန်းကိုမျှမတိမမှတ်ပါ။ဤအိမ်တွင်လည်းကျွန်တော်ထက်သာ၍ကြီးသောသူမရှိပါ။ကိုမယားဖြစ်သောတခင်မှမှတပါအပေအရာကိုမျှကျွန်တော်အာမမြစ်တာပါတို့ဖြစ်ရင်အပြစ်ကြီးသောဤအမှုကိုကျွန်တော်ပြု၍ဘုရားသခင်ကိုအဘယ်သို့ပြစ်မှားနိုင်သနည်းဟုသခင်ဤမယားကိုညှီး၍ပြန်ဆို၏ထို့သောသခင်မသည်နေတိုင်းသွေးဆောင်တော်လဲယောသသည်သူ၏စကားကိုနားမထောင်သူနှင့်အတူအိတ်ချင်းနေခြင်းအမှုကိုရှောင်လေ၏တနေ့တနေ့ယောသသည်အမှုဆောင်ခြင်းကအိမ်တဲသို့ဝင်၍အိမ်သားယောက်ျားတယောက်မျှမရှိသောအခါသခင်မကငါနှင့်အတူအိပ်ပါဟုဆိုလျက်ယောသအဝတ်ကိုကင်ဆွဲလေယောသသည်မိမိအဝတ်ကိုစွန့်၍ပြင်သို့ထွက်ပြေးလေ၏ထို့သောသခင်မလက်၌မိမိအဝတ်ကိုစွန့်၍ပြင်သို့ထွက်ပြေးသည်ကိုသခင်မသိမြင်သောအခါအိမ်သားယောက်ျားတို့ကိုခေါ်၍သင်တို့ကြည့်ကြငါတို့၌မယုံမသေးပြုစီခြင်းကဤဟေပြဲလူကိုသခင်တွင်းထားပြီတကားသူဒီငါနှင့်တူအိတ်ချင်းကဝင်လာ၍ငါဒီကျဲသောတန်နှင့်အော်ဟိယဤကျဲကျဲအော်ဟိတန်ကိုကြားလျင်သူဒီမိမိအဝတ်ကိုဆွ့၍ပြင်သို့ထွက်ပြေးသည်ဟုဆိုပြီးလျင်သခင်ရောက်သည့်တိုင်အောင်ထိုအဝတ်ကိုမိမိ၌ထားလေ၏သခင်ရောက်သောအခါကိုတော်တွင်းထားသောဟေပြဲကျွန်သည်ကျွန်ုပ်ကိုမယိုမသေးပြုခြင်းကဝင်လာပါ၏ကျွန်ုပ်သည်ကျဲသောတန်နှင့်အော်ဟိတော်ခါသူသည်မိမိအဝတ်ကိုဆွ့၍ပြင်သို့ထွက်ပြေးပါသည်ဟုသောစကားဖြင့်ကြားပြောလေ၏ကိုတော်ဤကျွန်သည်ကျွန်ုပ်၌ဤသို့ပြုခဲ့ပြီဟုမယားပြောသောစကားကိုသခင်ကြားလျင်ယောသကိုအမျက်ထွက်၍ခေါ်ပြီးမှရှင်ပြင်ချုပ်ထားသောသူတို့နေရာထောင်ထဲမှလှောင်ထားသည်ဖြင့်ယောသသည်ထောင်ထဲမှနေရ၏တို့တော်လေထာဝရဘုရားသည်သူ့ဘက်၌ရှိ၍ကဲမတနာတော်မူသည်ဖြင့်ထောင်မူထံမျက်နှာရစေတော်မူ၏တို့ဖြစ်၍ထောင်မူသည်ထောင်၌ချုပ်ထားသောသူအပေါင်းတို့ကိုယောသလက်သို့အပ်၍ထောင်ထဲတွင်ပြုသမျှသောအမှုကိုယောသစီရင်ရ၏ထို့နောက်ထောင်မူသည်ထောင်အမှုကိုကိုယ်တိုင်ပြန်၍မကြည့်မရှုရအကြောင်းမူကားထာဝရဘုရားသည်ယောသဘက်မှရှိ၍သူပြုလေရာရာ၌အောင်စီတော်မူသည်